င်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့အစိုးရဖြိုးပြေဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ပြန်ရတာဖြစ်ခဲ့ရတာဒီကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တော့ပဲအစိုးရဖြိုးပြေဆောင်ပါဝင်လူငယ်သုံးခုမွေးစေဝမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီးမှနောက်ပိုင်းမှာတော့တန်နီယာကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နင့်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တဲ့နေလဲနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင့်ချက်နဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရပြီးဘာတွေရှိနေတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းသန်းနောက်လူခွေရဲ့လှူရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဖမ်းခံဆီးခံရအေးအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးအေးယူရတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းသန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြေဆုံးပါဝင်ပေါ့လေလူငယ်တွေကိုသတင်းပေးချက်အရာဆိုပြီးတော့ဟိုရဲတပ်ဖွဲ့ကဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာသုံးတက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဗားရင်းများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မှာခင်ဗျအ
ဓိကပုံသတင်းပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့ရင်းပြီးချက်ရဖမ်းနေတယ်ရင်းပြီးချက်ရဖမ်းနေတယ်ရင်းပြီးချက်ကတိကျဘူးဆိုတော့တော့ခိုင်မာယုံတော့တဲ့ဆရာရဘူးဆိုတော့တော့ရာဇီစတုံးလေးမှာ46ရဒီတရင်းရလို့ရှင်ပါတယ်အဲဒါပေမဲ့ဒီတရင်းကိုဟိုအတူကြီးဖို့လိုတာပေါ့ဒီလိုလိုတော့ခုရတဲ့တရင်းတွေရကြတော့အဲ့လိုဒီဖြူထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကတော့ဒီကမဟုတ်ဘူးဆိုတော့ပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီရာဇစ်ကပါတီးစားဆောက်ဒီကအနိမထားဘူးလေဟိုအသာရကြီးဖမ်းခံနေတယ်ဆိုရင်အဲ့လိုထိုးကြည့်ကြိုင်းမရဘူးဆိုတော့ကျွန်တော်တို့ဒီအမှုမဟုတ်လို့ဒီပေးပြီးဘာမှလုပ်နေရဘူးတော့မှဒီပုံမှန်မှာဆက်ထားတော့လေအဲ့တော့ဒါတစ်ခါတက်ပြီးလို့ရင်လည်းတစ်ခါမှဒီနေ့ကျွန်တော်နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလက်ခုနဲ့ပုဂ္ဂိုလ်ဆိုင်တုံးကျုံတော့ညှိရတော့ဒီမှာပါလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရရှိတော့ကကြည့်မယ်ဆိုရင်ရောကျွန်တော်ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
ဟုတ်ကဲ့ဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတစ်ယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်။ဆိုတော့တရားဥပဒေကဖမ်းဆီးတာပဲရတယ်။ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်တိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပေါ်မှာမလို့အပဲ့နဲ့အကြမ်းဖက်မှုတွေရိုက်နှက်ဆုံးမပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့ရဲ့လက်သွဲမှာကျွန်တော်ဖော်ပြထားပါတယ်။သူကြီးဖမ်းဆန်းကြည့်မဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းဆန်းမှုမှာအသာတကြီးဖမ်းဆန်းတဲ့ပုံစံမျိုးရှိတယ်ကပ်ပြင်းတဲ့ပုံစံမျိုးမရှိဘူးပြန်လဲအကျမ်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုတိလက်ရောက်နာကျင်အောင်ကြိုက်နှက်ဖန်ဆီးခြင်းလုံးဝမလုပ်ရဘူးဒါကိုတားမြစ်ထားပါတယ်နောက်တစ်ခုကဒီဖန်ဆီးကိုမပောက်ဘူးသူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အကျုံမှုတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့ဆက်ဆက်ခြင်းမပြုရဘူးဆိုတာလေလူခွေးမှာပေါ်ပြထားပါတယ်ရဲလက်ဆွဲတဲ့မှာလဲဒီလိုမျိုးရေးတတ်တာဖြစ်ပါတယ်အခုလိုမျိုးဖမ်းဆီးမှုကြီးတဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စေမရသည်ဖြစ်စေခိုင်လုံပြီးဖြစ်စေမခိုင်လုံပြီးဖြစ်စေအဲ့ဒီချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လက်ရောမှုရင်းဆက်မှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖမ်းဆီးတာတွေဂုဏ်သိက္ခာတိကလွတ်ဆောင်ခြင်းကတော့လူသိရှင်ကြားဒီကြားထဲမှာပုံသိက္ခာတိစီအချက်ဖြစ်တယ်အဲ့ဒါကလူခွေချိုးပေါမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဝင်နောက်တစ်ခုရှိရလဲပေါ့လေခုတို့ဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပါပြီးထုတ်ပြန်လိုက်တယ်နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြေကြေပြင်းပြင်းဟိုပြန့်နှံ့သွားတယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနင့်နာဟိုတဲ့သူတွေဘက်ကပေါ့လေအကောက်ွယ်ပြေးထားတဲ့ဟာဒီဒီဇုံတရားကျွန်တော်တို့ဒီတရားရေးစနစ်မှာဘာတွေများရှိလဲဆရာ
အခုကျွန်တော်ခုနကပြောလိုက်တဲ့2018ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလက်ခွင့်ကိုတိုက်ရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥပဒေရနိုင်သူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်ကြုံခုဟိုတိတိပေးဖို့ရတဲ့ဒီလိုနောက်ရောက်ခံအဖွဲ့တိလို့ဒီအကြံအကန့်အဖွဲ့ကြီးတွေဒီကရရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥပဒေပြဋ္ဌာန်းထားတာပဲဒီမှုမှာပြောပြည်စုံကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယာပြောလို့ရှိရင်ခုနကလေသူ့မှာဖမ်းဝင်ရှိတယ်ရဲရဲပိုင်းနိုင်မှုဆိုသူ့မှာအပြာဝရမ်းပါပါနဲ့ဖမ်းမှုရှိတယ်ဒါပေမဲ့ဒီဟာက ခိုင်မာမှန်ကန်မှုလိုတာပေါ့ဗျာခိုင်မာမှန်ကန်မှုလိုတယ်နောက်ဖမ်းပုံဖမ်းနေရတယ်မကောင်းနောက်သတင်းတပ်ပုံတော်တွေခေါ်ပြတယ်ဆိုတော့သူ့ရဲ့ပုတ်ဒီဂုံဒိခါကိုထိလိုက်သွားတယ်ဗျာထိလိုက်ကြတော့ကျွန်တော်တို့ဒီမှာအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဒရင်ပေးတဲ့သူကမမှန်ဒရင်ပေးတိုင်ကြားကျင်းနဲ့ရာဇုရာဇာကြီးတို့ပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်။နောက်ကျွန်တော်ခုကဒိုင်လို့လုပ်တယ်လည်းတရားဆွဲလို့ရတော့ကျွန်တော်တော့အဲ့ဒါနားလေ
။ Okay ဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်ဆိုတော့တယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်တွေမှာရောဒီအမှုပညာတိုင်းဝိုင်းချမ်းမှာရောဟိုတော်တော်ကြီးကြီးကြီးလောင်လောင်ပြောတဲ့ဆွေးနွေးနေကြပြီးရပိုင်းတွေပြန်လွတ်လာတာပေါ့လေ။ဒါပေမဲ့ဒီလူသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိကုန်းနေလဲတော်တော်များမိကုန်းထုတ်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရအောင်ဆရာဆိုရင်ဒီဟိုရုံးပြင်ကနားလဲတွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလို့ဆရာ
ဟာနာမည်ကြီးပုဂ္ဂိုလ်မဟုတ်လို့ကတော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လာအာဖမ်းနေစီးတယ်သူ့သူ့ကိုဒီလိုချက်ချင်းပြန်တော့နိုင်မို့ဘလွယ်ဘူးဗျာအာရဲ့ဖမ်းပြီး၆စင်အောင်မယ်နော်ဟိုပြီးတော့ကျကြောပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်ဟောတော့ဒီတော်ယုံတစ်ဖြစ်နေတော့ရဲလည်းနဲ့ရောက်တယ်ကြံလွတ်လာလို့ဆိုတော့သိမလွယ်ဘူးပြတရခွင်ကိုရောက်သွားပြီးမှတရားရုံးကဆောကျက်မတင်မနဲ့လွတ်လာတော့အကြောင်းကြောင်းနဲ့ပြန်ရောက်သေးတာဆိုတော့အခုဒီအနည်းဆုံးနှစ်လသုံးလတော့ထောင်ထဲရောက်သွားမှာပဲဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗ
ျဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တော့ကိုစာပေးဖို့ဆွေးနွေးထားတဲ့တချို့လည်းရှိနေပါသေးတယ်ဒါတွေလည်းပေါ်ပြချင်ပါတယ်တူကတော့တက်မင်းထွန်းဆိုတဲ့ကောင်းနေပို့ထလာပါတောင်ဝင်ရှိရာကဖက်စီတဲ့တက်ဖွဲ့ပါတရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းမှန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားသလိုဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖက်ရှင်မှာသူကတော့မွေးရထောင်လိုင်းရေးစုစုတွေကတဲ့မတရားဖက်စီရင်းနဲ့ဒါမတရားပါဘူးတဲ့တိတ်ခါလက်ကျလူလဲနာတယ်အလုတ်ပြည့်စည်းတက်တယ်အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမိုးနဲ့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်။သူကတော့ဦးတင်ဝေဖြစ်ပါတယ်။မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗျ
။ဟုတ်ကဲ့ပါ။အစိုးရဖြိုးပြင်းစုံရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေးရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအစ်င့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှောင်ရမှုမျိုးမြန်မာနိုင်ငံမှာဗန်နမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါရည်ဒီအမှုကတော့ထင်ပေါ်တဲ့သူအဆိုတော်ဖြစ်နေလို့သိလိုက်ရတာပါသို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါရည်ရဲတပ်ဖွဲ့ကတော့ရဲစီကံထိန်းသိမ်းရေးဥရနဲ့စစ်ဆေးမယ်လို့ဆိုပါရည်ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူးတာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥရရာစစ်ဆေးခြင်းပဲဖြစ်ပါတယ်နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့Law of Tout တရားမနင်းနာမှုနဲ့လူရဲ့အစင်တန်းနဲ့အညီရော်ကြီးတောင်းရမှာပါတရားရုံးကနေပြီးတော့ပြည်ရဲရေးဝင်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်မြန်မာနိုင်ငံမှာ Law of Tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့ဥရေကတော့ရှိပါတယ်ဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ဝင်ကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တဲ့ရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တယ်ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကန်ဖြစ်တဲ့နောက်ဒီလိုနင့်နာတွေကိုဘလို့ဖြည့်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတာရှိပါတယ်ဒီဥတင်ဝေစာထဲမှာဆိုရင်လည်းဥရီမှာပြထန်းထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံရဲ့တရားရေးစနစ်မှာဒီလိုနင့်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုအထူးသဖြင့်ပေါ့လေတာမန်လူတွေလက်လန်းမီနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ဗျာတကယ်လက်တွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးကြားထမ်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီကြားထမ်းချက်တွေမလုပ်ဘူးခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ဖမ်းရမျိုးကြီးကျွန်တော်တွေ့ရတယ်အဲ့တော့နောက်တစ်ခါခိုင်လဲမခိုင်လဲပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်ညနာတော့ရတယ်ဘယ်လောက်ညနာကြတော့ဒီကိုယ်တိုင်ဥပဒေချိုးဖို့တာဖမ်းနေလူကတိုင်တဲ့လူကမမှန်တဲ့ရင်းပေးတိုင်ထားတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာဒီလုံခြုံမှုအကာအကွယ်ပေးရေးဥပဒေကိုချိုးဖောက်တာဖြစ်တယ်ဗျ။ဒါဆိုဒီလူငယ်တွေကိုဖမ်းရတာဂုံတိတ်ကအများကြီးကြည့်တော့တာခုနကဦးဆရာတယောက်ပြောတဲ့ top ကကျွန်တော်တို့မှာရှိပါတယ်။ပြည်မနိုင်ငံမှုရာတရားစွဲနိုင်တာတွေရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့ကြီးတွေကိုတရားစွဲမရဘူးဖြစ်တယ်။ဒါအဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်။အာဏာပိုင်အတိုင်းဝန်းကဝရီးယအရာတွေကအရန်ညွန်ကြလို့တာဒါလိုင်းနဲ့စောက်တာဖြစ်တဲ့ပြပုံမှန်မှားရင်းနဲ့အာမျိုးဖြစ်တဲ့ဆိုတဲ့အကာအကွယ်တွေနဲ့စ င်တော်သိတဲ့တော့တာမန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်နေဘာမျှော်လင့်ကြမှာမရှိဘာကာဝင်မှာမရှိဘူး
လို့ပြောမယ်ဆိုတော့ဒီဟိုတာမန်လူတွေလည်လန်းမီနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာလို့ဖြစ်နေတာပေါ့
ဟုတ်ပါဘူးဗျဟုတ်တယ်
โอเคสรกูเอาမျိုးမျိုးခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနင့်နာမှုတွေကြုံလာရဲ့အဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆတယ်ခေါင်းမျိုးမယ
်ဖြစ်ရှင်းချက်မပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်ဒီလေးနှစ်ခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြီးမယ်တကူဖြိုးပြည့်စုံသုံးခါနာဆိုတဲ့စကားလုံးတော့ပြောအောင်ဖြစ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ရဲလုံထုံးလုံမီတိုင်းမဟုတ်ပဲနဲ့အကြမ်းသက်ဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတင်ပြီးတော့သူ့ကိုတရားခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လိုလူတယောက်မို့လို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖန်ဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖန်ဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးမရှိတာကျွန်တော်တိုက်ကြည့်အားနည်းချက်ပါပထမတစ်ခုကတော့ရဲတွေကိုယ်တိုင်ကရဲလက်သွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခရီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီရဲလက်သွဲတွေမှာပါတဲ့အချက်တွေကိုလေးစားတန်မှုထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြောဆိုတာတွေသင်တန်းပေးတာတွေလုပ်ပါတယ်အပေါ်ပိုင်းမှာအူကြည့်ပြဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်အောင်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာရှင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါအောင်မဖြစ်စိမ့်နိုင်ဘူးချင်းရဲလက်ဆွဲသက်သက်ဥပဒေအရသက်သက်ရဲကျုပ်တွေအရသက်သက်ခုနကတော့နေထိုင်လို့လူမျိုးမူရဲ့ရဲတွေအရသက်သက်ဖြစ်မယ်။ခံရတာပြည်သူပဲဖြစ်မှာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြချင်တယ်။ဒါအောင်မပြစ်မချင်းဖြစ်မှာမဟုတ်ဘူး။နောက်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထဲမှာဘာမှမရှိရဘူး။ Law above the law ဆိုတဲ့ပုံစံမျိုးဖြစ်ပေမဲ့ခုနလိုမျိုးအရေးမယူနိုင်ဘူး။ဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာမှမလုပ်နိုင်ဘူး။တရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်နေ။ဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်ဘူး။လူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်နေ။အဲ့တော့တရားစီရင်မှုမှန်တိုင်းအားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတုန်းကကိုဖြိုးပြေဆုံးကိစ္စကနည်းနည်းကျော်ပြီးတော့လူသိတဲ့လူမျိုးလို့ဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဘာမှအကြောင်းမရှိတဲ့ဖန်ဆီးနှိမ့်ဆက်သုံးလျက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှပေးသုံးသွားရဲဆိုတာသိရတဲ့တိုင်းရင်းသားအယက်သားပြည်သူတွေအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလုပ်ရပါတယ
်ဟုတ်ကဲ့ခွန်မျိုးမင်းဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနင့်နာမှုတွေကြုံလာရဆိုရင်ရောဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလို့ဖြစ်ရှင်းတယ်နဲ့နီးလဲနေမြတ်လက်တလုံးမှာရှိမှာကောမျိုးလေ
ဆိုတော့ခုနထောက်ပြသလိုပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာတခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့မရှိတယ်ဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်တကယ်လို့ချိုးဖောက်ရင်အစဉ်အစဉ်အရေးယူလိုအပ်ပါတယ်အဲ့တော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိနေဆိုတဲ့ကိစ္စမျိုးနဲ့ပဲလုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ကြည့်။ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွေးချိုးဖောက်မှုကျူတောင်းတဲ့လူသားတယောက်ပေါ်မှာထိခိုက်နစ်နာမှုကိုကြော်ကြေးပေးလို့တွေ့နစ်နာကြေးပေးမှုတွေ့လုံဆောင်တော့တရားဆွဲဆိုမှုတွေကိုလုံဆောင်ပြီးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေရတွေ့ရပါတယ်
။ဟုတ်ကဲ့ကော်မြူမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့သူတွေလေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်လေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်လို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာလူခွေရမျက်နာတဲ့ဟာအေးဟိုဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်ကိုဖားလိုက်တယ်မင်းရဲ့ရဲတက်တည်တယ်တက်တည်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတွင်နဲ့မိတုတင်တယ်ဆိုတာအဲ့ဒီကောင်ကိုလွဲနေသွားတယ် ဆိုအခြေခံဥပဒေပြင်နေဆိုတာနောက်တက်လာမယ့်2030မှာရဲကပြည်ထဲရေးကတမန်အောက်လက်ကိုရောက်မှာလားဆိုအခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော့တယောက်ပြီးတယောက်အရေးလိုယူနေပါတယ်အားကျပါတယ်ဆိုဒီတရားသူကြီးတွေဥပဒေရရှိပြီးရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းတိတ်ပြစ်ဖို့တယ်ကောင်းပါတယ်နောက်တစ်ခုကအောင်နိုင်ကြီးပြောတယ်ဟာတက်တေကဟိုဆမနင်းလူကထွက်ချင်မှထွက်မှာပေါ့ဆိုတော့ तू ကအဲ့နာမှာအလိုတူလိုကုန်ပါနေကြတယ်လीဒီအောင်နိုင်ကြီးကိုယ်တိုင်အဲ့လိုဘာလို့ပြောတာတော့ तू ဟာလာရဲဝီးဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီကလေးရဲ့အမေကပြောတယ် DNA စစ်လိုက်တယ်သူတို့ကလေးမပေါ့တော့သူဘယ်လိုသိတာလဲရဲကဖမ်းပြီးတော့ကျွန်တော်တို့သိတာကဥရေအကြံပေးတင်ရုပ်တင်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘာလို့စောကြီးတကဆွဲထုတ်တာဒီရှင်းနေတယ်ဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လीဟုတ်လားရဲပေးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးတယ်ဥပဒေအော်ဒီလိုပုံမှန်မျိုးဘယ်လိုချပေးလဲအဲ့တော့အနေဒီနေနဲ့တတိထားဖို့အတွက်ကောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ကုသမောဆွေးနွေးရကျေးဇူးပါကုသမောတော့ဒီလိုအပြစ်မရှိဘဲနဲ့အေးအေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အေးအေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့အပြစ်ရှိတဲ့သားနဲ့အေးအေးယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်တို့ဆွေးနွေးကြပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့တိုင်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲဖော်ပြကြပါတယ်တူကတော့တေးကြပါတယ်တန်တိုင်းတဲ့ထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလားရှုံးမှာတပုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်ကျန်တဲ့သောတာရှင်တွေကြားထဲမှာလည်းဟိုနောက်တူကတော့ထော်ရကိုချေးတဲ့သူကလည်းဟုတ်ပါတယ်မြန်မာနိုင်ငံတရားမြတ်တာလို့ပဲလိုက်ပြီးလွတ်ပြေးလိုက်တာနာမည်မပေါက်တဲ့ရေရွပြည်သူသာဖြစ်ကြည့်ပါလားတဲ့ယုံချင်းကားတဲ့အနည်းဆုံးတစ်နှစ်ကျော်မှပြန်လွတ်လာတာတဲ့အခုကစီလဲမစစ်တရက်ထင်းနဲ့ပြန်လွတ်ပြေးလိုက်တာအတိတ်ပြေကအများကြီးလင်းနေနေပါတယ်ဆိုပြီးတော့လည်းသူကရေးပါတယ်နောက်ထပ်တချို့သောတာရှင်တချို့ရေးထားတဲ့စာရင်းလည်းရှိပါသေးတယ်မဆုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အဆိုတော်ဖြစ်လို့အများသိသွားတာပါတဲ့ဥမြင့်အောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဘဟုတုတမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုန်းတရားအာဃာတအညှိုးတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့။ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်။ထောက်လန်းမှုမမြန်ဆန်မှုဗဟုသုတပိုင်းကလည်းအတွေ့အကြုံနည်းတယ်။အခုခေတ်အနေထားအရဆိုဒုစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့။စေဝါကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်။ခေတ်ကာလပြောင်းလဲမှုနဲ့ဒုစရိုက်တွေကပုံစံအစုံခေစားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခင့်နဲ့အမိထက်ချက်မကွာအမိလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်နေမှုရေစေဝါတွေစင်လူရိုးမှတုပပြီးတော့ထုတ်လုပ်တဲ့အခါမှာခင့်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့ International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှပို့ပြီးတော့အဆင်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နယ်ပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်တို့နောက်ထပ် email တွေနဲ့ပြဖို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးဟာဥစိန်မောင်ဖြစ်ပါတယ်။နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်ဘာရီအာဏာချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ7ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒီ post ပါတင်များချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ post ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်။ post မှာတင်ပြထားတာတွေကတော့တဲ့သမားအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမှာရဲတွေကတိုင်းအလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်တချင်းခွေစူပါမားကတ်ကဝယ်လာတဲ့တချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလားတောင်းနေကြကွင်းရပုံဆေးလုံးတွေကိုသတင်းအရဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းနေခွားတွေဝက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုသတင်းအရဆိုပြီးတော့ဖမ်းမလားလန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစမ်းပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့ဆွန်းဆွန်းတမန်ဖမ်းဆီးတာဆိုင်တဲ့တဲ့င်းတွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကုန်မြင်စိတ်လုံးချုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတောင်ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့င်းတွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်းကိုလှနေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံးလောက်ပြီးထင်ပါတယ်ပ ီတဲ့ရဲ့ဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်စာရဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါဒီတရားဥပဒေနဲ့ဥပဒေကိုစောင့်ရှောက်တဲ့လူတွေကအများပြည်သူအားကိုးတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့စန့်ကျင်ဘက်သဘောဖြစ်နေတယ်ဆိုတာကိုပြောထားပါတယ်နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
တရားရေးစနစ်တစ်ခုလို့ဆိုရအောင်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရဲအောင်မှာအကျင့်ပြတ်ခြားစားမှုစင်ကျင်လုံးတရားကင်းမဲ့မှုလူကုန်တိတ်ခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်ဒီအောင်မှာရှင်းသန်လာတဲ့တရားရေးစနစ်ဖြောင့်မတ်တက်မဲ့ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်လက်ရှိတရားရေးစနစ်ဟာဆက်အနာပိုင်းနေတဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုခဲမှသမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေချောင်းကိုအောက်ပါမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့တည်ရန်မိတ်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအများများနဲ့မိထားတဲ့ဖြူကူကူတင်ဆန်မှုစစ်ကောင်းဆောင်တွေရဲ့အမားရင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုတရင်တော့ကူပါကြီးရဲ့အမှုဖန်ဝရန်ထုတ်ထားပေမဲ့မဖမ်းမဲ့လွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖန်ဆီးထားတဲ့အမှုခင်းတွေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့တမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေနဲ့မိဘဆွေမျိုးတွေပါတရားစွဲခံနေရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ကိစ္စတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးတွေဒီလိုမျိုးပေါ့လေအဖြစ်ရှိတဲ့ဒါမှမဟုတ်ဘုန်းကြီးလည်းအဖြစ်ရှိတဲ့လူတန်ရာရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေတာလဲဆရာ
အကြောက်တရားပေါ့ဗျာဘုရားဂရိပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအရေးယူပဲဟိုအပြည့်မရှိတဲ့လူပဲအရေးယူပဲဆိုတာမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်။ဥပမာအားဖြင့်ဟိုဒင်းတိုင်းတိုင်းဝင်ကြတော်လဲလဲမဟုတ်ဘူး။ဒီအဂရိတိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်။မဖြစ်ဘဝနဲ့သာရှင်းတဲ့ရှင်းလက်ကျင့်တဲ့ဒီလိုမျိုးလုပ်ကန်ဆောင်တဲ့ဟာတူပဲဖြစ်ရမယ်။ကြောသားရင်တော့ခွဲကြောက်ဒါပေမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားလိမ့်ဒီအစိုးရတက်တက်ကဒီအဂရိတာဝန်ရှိသူတို့ကတိုင်းပြည်ရဲ့ဘာနာဘောပဲအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအပကတို့ကြာကျွန်တော်တို့ကိုတရားစွဲမယ်မျိုးတွေအဲ့ဓာရီကိုတို့လုံးဝသုံးချလုပ်ထားခဲ့ပြီးတော့အဲ့ဓာရီကိုအရင်တပြန်ဆက်ဆင်ပြီးတယ်ဆိုတော့ခြေနေမျိုးတွေကျွန်တော်တို့ရှိတယ်ပြီးတော့အဲ့တော့တန်းစီမှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြာဒါတရားမျှတမှုကျင်းမဲ့သွားပြီအဲ့ဘာကြောင့်မို့တရားမျှတမှုကျင်းမဲ့သွားတယ်ဆိုတော့တရားမျှတမှုတန်းတူရရှိအောင်လုပ်ကန်ဆောင်နေတဲ့တန်းစီရဲ့အနေအထားမရှိဘူးတန်းစီနေမှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိတယ်အဲ့တော့အတိုင်းဒီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဗျာတတိယပြည်2008ဖွဲ့စည်းပုံကိုတော့ဒီပြင်ဆင်ပြီးတော့မှဒီမိုကရေစီနည်းနဲ့ပြည်ခွင့်ရေးကိုအာမခံတဲ့အခြေခံဖွဲ့စည်းပုံတွေကမပေါ်ပေါက်မရှိတော့ကျွန်တော်တို့ဒီလိုဖြစ်မျိုးတွေကနောက်တည့်ပြည်ပြအောင်ပါဆက်ပြောနေပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာကျင်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုသုံးသက်ပေးစီချင်တာကတော့ဥအောင်မျိုးမျိုးအရင်သုံးသက်ပေးပါခင်ဗျာဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးဖြစ်ဆောင်တို့ကိုဖမ်းဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစီအနေနဲ့အဓိကပြောမယ်ဆိုရင်ဗာများကြံခဲ့မယ်ကိုအောင်မျိုးမျိုး
ကျွန်တော်ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ကီတုရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ကီတုရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစစ်ဆုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုအတွက် immunity လို့ခေါ်တဲ့အပြစ်မှကင်းလွတ်နေသောသူတွေမရှိဘဲနဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ပါလို့ရှိရင်ညှဉ်းပန်းမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသိန်းသိန်းတို့အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီပြိုးပြေဆုံးတို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစီရကျွန်တော်တို့ဘာတွေများကြံခဲ့တယ်လို့ပြောနိုင်မလဲဆရာ
ကျွန်တော်တို့ရဲတပ်ဖွဲ့ကိုပြောနိုင်မလို့ပါပဲရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ဆန်းခိုင်းရမယ်ရဲတပ်ဖွဲ့ဟာ တကယ်အစ်စ်မီတဲ့ရဲကြောင်းတွေကအရင်ကဆိုကျွန်တော်တို့ဗမာပြည်စာကြောင်းတွေကအတန်နာမည်ကြီးပေါ့ဗျာအဲ့တော့အချလာခဲ့တာအဲ့တော့အစ်စ်ကြောင်းဒီတရားထောင်ပြီးဆိုရဲအစ်စ်ဒီတန်ဒီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီသက်ဆိုင်ရာရဲချုပ်တို့ဒီလေးကြီးတို့လည်းဒီသမရတို့ဒီတကယ်ရုပ်ောက်တင်တော့ခံထားတဲ့အစ်စ်ကလက်အောက်မှာရှိနေရလိမ့်မယ်ဆိုသင်္ကန်းစာကျွန်တော်ရတယ်ဆိုပြောနေမှာလေ
โอเคပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဥပပညာရှင်ဦးတင်းတန်းလူခွေရေလှူချသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးစာပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ